နိုင်ငံတကာမှာလက်တလောတကြောပြန်ကူးစက်ပြန့်နှံ့နေတဲ့ Delta COVID-19 မျိုးကွဲဟာအာရှတိုက်အတွင်းမှာလည်းအရှိန်မြင့်ကူးစက်နေတာမှာတရုတ်နိုင်ငံမှာဒီကနေ့တနင်္လာနေ့တရက်ထက်မှတွင်ပြည်တွင်းကူးစက်သူ၄ဦးအပါအဝင် COVID-19 ကူးစက်သူ89ဦးတွေ့ရှိခဲ့တာကြောင့်အာဏာပိုင်တွေကနိုင်ငံအရှိပိုင်းဂျန်ဆူးပြည်နယ်မှာတန်းနဲ့ချီတဲ့ပြည်သူတွေကိုရောဂါပိုးစမ်းသပ်စစ်ဆေးမှုတွေပြုလုပ်နေပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ခဲ့တဲ့နောက်ပိုင်းနိုင်ငံအတွင်းသွာလာမှုတွေပိတ်ပင်လိုက်ပြီးတဲ့နောက်ယောဂပိုးကူးစက်မှုလုံးဝမရှိစေရဆိုတဲ့ဆံပုံနဲ့တရုတ်အစိုးရကကိုဗစ်ကူးစက်ပြန့်ပွားမှုကိုအရှိန်မြင့်ဆောင်ရွက်နေတာမှာယောဂကူးစက်မှုရှိတဲ့ဒေသတစ်ခုချင်းစီမှာစမ်းသပ်မှုတွေခီးသွာလာခွင့်ပိတ်ပင်ကတ်တတ်မှုတွေလှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံအတွင်းကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတဲ့အချိန်ထဲမှာပဲတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်အတွင်းဇွန်လ20ရက်နေ့ကစလို့ယောဂပိုးကူးစက်သူ89ဦးတွေ့ရှိခဲ့တာမှာအဲ့ဒီထဲကထက်ဝက်ကျော်ဟာမြန်မာနိုင်ငံဘက်ကကူးစက်လာတာလို့စုံစမ်းသိရှိခဲ့ရတဲ့အကြောင်းတရုတ်ကျမရေးအရာရှိတွေကပြောပါတယ်။ဒါကြောင့်လဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအပါအဝင်ဝင်ထွက်သွားလာမှုတွေကိုတရုတ်ဘက်ကပိတ်ပင်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းယောဂပိုးကူးစက်မှုများပြားလာနေတာကြောင့်အခြေခံလိုအပ်တဲ့စီးပွားရေးလုပ်ငန်းတွေကိုလက်ပတ်ခွင့်ပြုထားတဲ့ဒီချိန်ထဲမှာပဲပိတ်ပင်ကန့်သတ်မှုတွေကိုလည်းလှုပ်ဆောင်သွားဖို့လိုအပ်ကြောင်းသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်
။ Dengan mempertimbangkan aspek kesehatanaspect economy dan dinamika sosial
ကျမရဲ့အခြေအနေစီးပွားရေးနဲ့လူမှုရေးဆိုင်ရာလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပြီးတဲ့နောက်အရင်ကချမှတ်ထားတဲ့ပိတ်ပင်ကန့်သတ်မှုတွေကိုအခုဇူလိုင်လ26ရက်ကနေဩဂုတ်လ2ရက်နေ့အထိတက်တန်းတိုးဖို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ်လို့သမရဂျိုကိုဝီဒိုဒိုကပြောသွားတာပါအင်ဒိုနီးရှားနိုင်ငံမှာအခုအချိန်ထိ COVID-19 ကူးစက်သူ3000ကျော်ရှိနေပြီးသေဆုံးသူကလည်း13000ရှိခဲ့ပြီးဖြစ်တာကြောင့်အာရှတိုက်တွင်ကူးစက်သေဆုံးမှုအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့တနင်္လာနေ့တရက်ထဲယောဂဗိုလ်ကူးစက်သူ 15,256 ယောက်ရှိခဲ့တာကြောင့်ဒါဟာလူဦးရေ66%တန်းရှိတဲ့တိုင်းပြည်အတွင်းဒုတိယမြောက်ကူးစက်မှုအများဆုံးဆန်ကျင်တင်တဲ့နေ့ဖြစ်ခဲ့ပါတယ်။မလေးရှားမှာလည်းတနင်္လာနေ့တရက်ထဲ COVID-19 ကူးစက်သူ 18,045 ဦးရှိခဲ့ပြီးအခုချိန်ထိယောဂဗိုလ်ကူးစက်သူစုစုပေါင်း 100,000 ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။